မြန်မာနိုင်ငံမှာကိုဗစ် -19 ရောဂါကူးစက်သူ1423ဦးထပ်တိုးပြီးသေဆုံးသူ28ဦးထပ်တိုးတဲ့အကြောင်းကျန်းမာရေးနားကစားဝန်ကြီးဌာနရဲ့ဒီကနေ့ည8နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။လွန်ခဲ့တဲ့24နာရီအတွင်းဓာတ်ခွဲနမူနာပေါင်း 14,230 ကိုစစ်ဆေးခဲ့တာမှာနောက်ထပ်ရောဂါပိုးကူးစက်သူတွေတွေ့ရတာဖြစ်ပါတယ်။ဒါကြောင့်ဒီကနေ့ညပိုင်းအထိဆိုရင်စစ်ဆေးပြီးစီးခဲ့တဲ့ဓာတ်ခွဲနမူနာပေါင်း 59,400 ကျော်ထဲမှာကိုဗစ်ရောဂါကူးစက်သူပေါင်း43,900 ကျော်သွားပြီဖြစ်တယ်လို့ဒေသုံသူပေါင်းက1066ဦးရှိသွားပါပြီ။ဒီကနေ့မှာပဲဆေးရုံကဆင်းခွင့်ရရှိသူ1254ဦးထပ်တိုးတာကြောင့်ဆေးရုံကဆင်းခွင့်ရရှိသူပေါင်း23,900ကျော်သွားပြီဖြစ်ပါတယ်။အခြေတော်အစဒေသအတွင်းမှာဆိုရင်မြန်မာနိုင်ငံဟာကိုဗစ်ရောဂါကူးစက်သူအရေအတွက်စတုတ္ထအများဆုံးဖြစ်ပါတယ်။ဒေသုံသူအရေအတွက်မှာတော့အင်ဒိုနီးရှားနဲ့ဖိလစ်ပိုင်ပြီးရင်မြန်မာကတတိယအများဆုံးပါ။အာဆီယံဒေသမှာကိုဗစ်ရောဂါကူးစက်သူနဲ့သေဆုံးသူအများဆုံးနိုင်ငံကအင်ဒိုနီးရှားနိုင်ငံဖြစ်ပါတယ်။အာဆီယံဒေသတစ်ခုလုံးမှာကိုဗစ်ရောဂါကူးစက်သူပေါင်း 18,000 နီးပါးရှိနေပြီဖြစ်ပါတယ်။